ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့ကရင်ရွာသူရွာသားတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကမြန်မာနိုင်ငံဘက်ပြန်ပြောင်းမောင်းထုတ်တယ်ဆိုတာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကဒီကနေ့အင်္ဂါနေ့မှာပဲညင်းဆိုသွားပါတယ်။သူတို့ရွာတွေကိုစစ်ကောင်စီရဲ့တပ်တွေကလေကြောင်းကနေတိုက်ခိုက်တာကြောင့်ထိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်3000တန်မနည်းကိုထိုင်းစစ်တပ်ကပြန်ခိုင်းတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်တည့်မှာပဲထိုင်းဝန်ကြီးချုပ်ကအခုလိုညင်းသွားခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာတာအခုချိန်ထိမရှိသေးပါဘူး။ထိုင်းနိုင်ငံနဲ့ဝင်လာသူတွေကိုသူတို့ဒေသမှာပြဿနာတစ်ခုခုရှိသလားဆိုတာမေးပါရယ်။ပြဿနာမရှိဘူးလို့သူတို့ပြောရင်သူတို့နေရာကိုပြန်ဖို့အရင်ဆုံးပြောပါရယ်။ပြန်ဖို့ပဲပြောတာပါအင်အားမတုံးပါဘူး။မောင်းမထုတ်ပါဘူး။သူတို့ဒေသမှာတိုက်ပွဲတွေရှိနေကျွန်တော်တို့ဘလို့မောင်းထုတ်နိုင်မှာလဲ။ဒါပေမဲ့လက်ရှိမှာဘာတိုက်ပွဲမှမရှိဘူးဆိုရင်အမြန်ဆုံးပြန်မသွားနိုင်ဘူးလားလို့ဝင်ကြီးချုပ်ပြရွတ်ချန်ဦးချာကသတင်းတောက်တွေကိုပြောသွားပါရယ်။ထမင်းလည်းထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတားဆီးဖို့ဒုက္ခသည်အရေးလှုပ်ဆောင်နေတဲ့ NGO တွေနဲ့ကုလသမဂ္ဂအေဂျင်စီတွေဒုက္ခသည်တွေနဲ့တိုက်ရိုက်ဆက်သွယ်တာခွင့်မပြုဖို့ထိုင်းမြန်မာနယ်စပ်ဒေသကခရိုင်တစ်ခုရဲ့အကြီးအကဲကဒေသရဲအစည်းအဝေးတစ်ခုမှာပြောခဲ့တဲ့အကြောင်းရိုက်တာသတင်းတပုတ်မှာရေးထားပါတယ်။ဒုက္ခသည်တွေကိုနယ်စပ်မှာထိုင်းစစ်တပ်ကတားဆီးဖို့အစိုးရကမူချထားတယ်ဆိုပြီးတော့အဲ့ဒီခရိုင်အကြီးအကဲကပြောတယ်လို့လည်းရိုက်တာသတင်းမှာပါပါတယ်။ကရင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေဟာထိုင်းစစ်သားတွေကစောင့်ကြည့်နေတဲ့အောက်မှာပဲလှေတွေပေါ်ပြန်တက်သွားကြတာကို Rider ကလက်ခံရရှိတဲ့ဗီဒီယိုတွေမှာတွေ့ရတယ်လို့လည်း Rider သတင်းမှရေးထားပါတယ်။